တော်ရှင်များမင်္ဂလာပါရှင်ဒီတစ်ပတ်မှာမြန်မာနိုင်ငံရဲ့သမရသည့်ဥဝင်းမြင့်အပေါ်တောင်သူတွေရဲ့မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်ပါတယ်မတ်လ28ရက်ကပြည်ထောင်စုလွှတ်တော်ကမဲပေးရွေးချယ်လိုက်တဲ့သမရသည့်ဥဝင်းမြင့်ဟာအရင်ကလွှတ်တော်ဥက္ကဋ္ဌတာဝန်ယူခဲ့ရတဲ့သူပါဥပဒေပြုရေးမှာအကြီးဆုံးတာဝန်ယူခဲ့ရသူဖြစ်ပြီးဒေသအသီးသီးကတင်ပြချက်တွေကိုကြားနာကဥပဒေပညာတို့အစိုးရကိုထောက်ပြတာတို့လုပ်ကြရတာပါဟိုးတုန်းကလွတ်တော်ဥက္ကဋ္ဌကပြောပြီးအစိုးရကမလုပ်လို့ဆိုပြီးပြည်သူတွေကလွတ်တော်ဥက္ကဋ္ဌပြောတာမှန်တယ်ဆိုပြီးလက်ခုပ်တစ်ဖြောင်းဖြောင်းအားပေးခံခဲ့ရတဲ့သူပါလူထုဘက်ကကြည့်ရင်လွတ်တော်ဥက္ကဋ္ဌဆိုတာအပြစ်လွတ်တဲ့နေရာပါတကယ်လို့မအောင်မြင်ရင်တော့သူကြောင့်မဟုတ်ဘူးဆိုတဲ့အနေအထားမျိုးရှိပါတယ်အခုကြတော့နိုင်ငံတော်ရဲ့အကြီးဆုံးတာဝန်ဖြစ်တဲ့သမ္မတတာဝန်ပါပြဿနာတွေအကုန်ဖြေရှင်းရမယ်စိန်ခေါ်မှုတွေအများကြီးရှိတဲ့တာဝန်ဖြစ်ပါတယ်ပြည်သူတွေရဲ့ပြဿနာတွေကလည်းကြီးမားသလိုမဖြစ်မနေဖြေရှင်းပေးရမယ်တမိုင်းပေးတာဝန်ကြီးကိုသမ္မတသစ်လက်ထဲထည့်ပေးလိုက်တာပါခိုးတုံးကထောက်ပြတဲ့တာဝန်ကိုယူရပြီးအခုတာဝန်ကကိုယ်တိုင်ကင်တွယ်ဖြေရှင်းရမယ်တာဝန်ကိုယူရတာဖြစ်ပါတယ်သမ္မတသစ်အနေနဲ့အရင်လွှတ်တော်ဥက္ကဋ္ဌဘုရားကလွှတ်တော်ထဲမှာပြောခဲ့တာတွေထောက်ပြခဲ့တာတွေကကိုယ်တိုင်လုပ်ရမယ့်နေရာကိုရောက်ရှိနေပြီဖြစ်ပါတယ်ဥက္ကဋ္ဌဘုရားကလွှတ်တော်ထဲမှာပြောတာတွေအတွက်ပြည်သူတွေတဲကသမ္မတသစ်အပေါ်တအားမျှော်လင့်နေကြသူတွေရှိပါတယ်လွှတ်တော်ဥက္ကဋ္ဌဘုရားကပြောပြထောက်ပြတာတွေကပြည်သူတွေရင်ထဲစွဲကြံခဲ့တာတွေလည်းရှိပါတယ်သမ္မတသစ်တက်လာရင်တော့ဘာပဲဖြစ်ဖြစ်မျှော်လင့်ထားတာတွေရာကောင်းကြီးရဲ့ဆိုပြီးမျှော်လင့်ထားသူတွေလည်းရှိပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးအေယာဗရီတိုင်းမြောင်းမြမြို့နယ်ချောင်းလေးကျေးရွာမှာတောင်သူဦးဟန်ဝင်းစိန်ကအခုလိုပြောပါတယ်
သမရာကြီးလွတ်တော်ဥက္ကဋ္ဌဘဝတော်ကပြောခဲ့တဲ့စကားရှိတယ်ကျွန်တော်တို့ပေးချဆွဲတယ်လွတ်တော်ထဲမှာလွတ်တော်အမတ်တွေဟာလာတယ်လာပြီးရင်ဓာရီပဲထပ်ထပ်ပြောနေတယ်အမတ်တွေကိုယ်တိုင်ကလေစစ်လို့ကော်မတီမှာပါရသားနဲ့ကိုပါလို့ရမယ်ဆိုတာမသိဘူးကိုတာဝန်ပါလဲမသိဘူးကိုဘယ်လိုထိတွေ့ရမယ်ဆိုတာလည်းမသိဘူးနားကြားချင်းကတ်တယ်ဆိုတဲ့စကားကိုကျွန်တော်တို့ကြားတဲ့အခါမှာကျွန်တော်တို့ရင်ထဲမှာကြမ်းနေတယ်ဒီဟာအားလဲအားကိုးတဲ့စိတ်ရှိတယ်အဲ့လိုတောင်းတဒီအတွက်ကျွတ်တော်ဥက္ကဋ္ဌဘွားမှာထောက်ပြခဲ့သူကသမရာကြီးဖြစ်နေတဲ့အခါကျတော့နေကြနေတဲ့လေယာကဏ္ဍတစ်ခုလုံးမှာပွင့်ပြိုးဖို့နဲ့မြေယာပြဿနာတွေရှင်းလင်းအောင်ကင်တွယ်ပေးမယ်လို့ကျွန်တော်တို့မျှော်လင့်မိပါတယ်ခင်ဗျာ။
ဒါအပြင်သမရာသည့်လွှတ်တော်ဥက္ကဋ္ဌဘွားကပြောခဲ့တဲ့စကားတွေကတချို့ကိုကောက်နှုတ်တင်ပြရရင်တိမ့်ခံရတဲ့သူကစားစရာမရှိဘူး။တိမ့်တဲ့သူကထားစရာနေရာမရှိဘူး။အဲ့ဒီနှစ်ခုရှင်ပြီးတရားရုံးကဖြည့်ရှင်းရမယ်ဆိုရင်တရားဥပဒေဆိုတဲ့ရေရွက်ရဲ့မှန်ကန်မြတ်တာတဲ့စီမင်းစီကံကဘယ်ပြောက်သွားပြီလဲပြီးရင်အဲ့ဒီတရားရုံးကထားစရာမရှိတဲ့သူနဲ့စားစရာမရှိတဲ့လယ်သမားဘဒုပတ်ပါသွားမလဲကျွန်တော်တို့ကကိုချင်းစာတရားထားဖို့တော့ကောင်းတယ်ဆိုတဲ့စကားလေးကလည်းလူတွေရဲ့ရင်ထဲစွဲကြံစေခဲ့ပါတယ်။မကြခင်ကလည်းတာဝန်ရှိသူတွေကိုပြောပါတယ်။လေယာဉ်မြေနဲ့ပတ်သက်လို့ပြန်ပေးရမယ့်ကိစ္စတွေရှိပါတယ်။ခမားတို့စဉ်စစ်တဲ့အချိန်မှာလုပ်ငန်းတွေလုပ်နေလား။လုပ်ငန်းတွေမလုပ်ဘူးဆိုရင်ပြန်ပေးရမှာပေါ့။ပြက်ပြက်သားသားလုပ်ရမယ်လို့ပြောထားတဲ့စကားကလူအများရဲ့နှလုံးသားကိုစွဲယူနိုင်ခဲ့တဲ့စကားလေးပဲဖြစ်ပါတယ်။သမရသည့်အနေနဲ့မြေယာပြဿနာတွေသာမကမြမပြည်သူအလုံးညင်ဆိုင်နေရတဲ့နှိမ့်ကြနေတဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေးစတဲ့ကိစ္စအဝဝနဲ့ပြဿနာအစ်တွေရောပြဿနာအဟောင်းတွေပါစောင့်ကြိုနေတာဖြစ်တဲ့အတွက်အားလုံးကိုဖြည့်ရှင်းရမှာဖြစ်ပါတယ်သမရသည့်အနေနဲ့သုံးနှစ်တာတက်တန်းအတွင်းဘလောက်လုံနိုင်မလဲဆိုတာကလည်းစိန်ခေါ်မှုရှိနေပါတယ်။အခြားကဏ္ဍတွေခဏထားပြီးလေယာဉ်မြေခဏမှာဆိုရင်ပဲအမှုပေါင်း 9,800 ကျော်မှ 900 ကျော်ပဲဖြည့်ရှင်းနိုင်တဲ့ပြဿနာကြီးကိုကင်တွယ်ရမှာဖြစ်ပါတယ်။သမရသည့်ဟာလွတ်တော်ဥက္ကဋ္ဌကဖြစ်လာတာဆိုတော့လွတ်တော်ပေါ်ဩဇာညောင်းခဲ့သူဖြစ်ပါတယ်။ကိုယ်တိုင်သမရဖြစ်လာတော့လွတ်တော်အနေနဲ့သမရကိုထိခိုက်နိုင်တဲ့တကယ့်ကိစ္စကြီးတွေကိုလွတ်တော်ဘက်ကဖိအားမပေးနိုင်အောင်ဟန်ချက်ညီညီနဲ့အသုံးချမယ်ဆိုရင်တော့ပြည်သူတွေကံမကောင်းနိုင်ပါဘူးနိုင်ငံတကာသုံးသက်ချက်တွေအရအင်နရီအစိုးရရဲ့နှစ်တတာကာလမှာစီးပွားရေးစီမံခန့်ခွဲမှုဟာဥသိမ်းဆိုင်အစိုးရလက်ထက်ကားတဲ့တောင်မှအနှုတ်လက္ခဏာတွေများနေတယ်လို့ရှင်းပြထားပါတယ်ရန်တရားကြီးတစ်ခုလုံးကိုမောင်းနေမဲ့ဝန်ထမ်းအချို့မှလည်းခြားစားမှုတွေနဲ့အကြမ်းလိုက်စားမှုတွေလွှမ်းခြုံနေတာတွေနဲ့တွားရမှာဆိုတော့အောင်မြင်ဖို့တော်တော်လုပ်ယူရမှာပါကိစ္စအလုံးကသမရအစ်စ်ပေါ်ပုံချလာနိုင်ပြီးဖြည့်ရှင်းဖို့အတွက်စိန်ခေါ်မှုတွေကတအားကိုကြီးမားပါတယ်သမရအစ်စ်အနေနဲ့ဒီပြဿနာ ကျမ်းမာရေးကျွမ်းကျင်သူကိုပြန်လဲချရာရေးတာဝန်အဲ့ဒီလိုတာဝန်ပေးလွယ်မှားမှုတွေကိုပါပြောင်းလဲဆောင်ရွက်တဲ့လို့အတော်များများကိုပြောင်းလဲဆောင်ရွက်ဖို့လိုပါကြောင်းတိုက်တွန်းလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမ်းမာခင်မျိုးတွေပါ